AWR မျော်လင့်ခြင်းတန်လွင့်စီစဉ်မှတော်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ရှင်တော်တာရှင်များရှင်ခရစ်နှစ်2022ခုနှစ်မေလ22ရက်မြန်မာတက္ကီ1384ခုနှစ်ကဆုံလဆုပ်ရှိရဲ့တနင်္ဂနွေနေ့မျော်လင့်ခြင်းတန်မြန်မာစီစဉ်များကိုစတင်တန်လွင့်နေပါတယ်ရှင်
တော်တာရှင်များခင်ဗျာမျောလင်းချင်းအတန်မြန်မာအစီစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာ kHz 100.23ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kHz 112.63ညာမှအတန်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တနင်္ဂနွေနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်ကျမ်းမာပျော်ရွှင်လူပေါင်းွင့်အစီအစဉ်စံပြအင်အောင်ရေးအစီအစဉ်တို့ဖြစ်ပါတယ်ရှင်
သားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို
့။ကျွန်တော်တို့ရှင်တပါမိတ်ပါပါ။ဒီမင်္ဂလာရှိတော်နေ့တက်ပါ ကျွန်တော်အားလုံးပြန်လဲပြီးတော့အသက်ရှင်ခွင့်ရတယ်။ဖခင်နဲ့တူပြန်လဲမွေးလျော်ခွင့်ရတယ်။ဤကဲ့သို့ချိန်လေးမှာကျွန်တော်အားလုံးဖခင်ကိုချိန်ပေးပြီးတော့ဖခင်ရဲ့အလင်းတရားသတင်းစကားကိုနားထောင်ပေးနေတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေတို့ဒီနေ့မှာတော့ကျွန်တော်တို့နဲ့ခွန်အားရစရာသတင်းစကားကိုဆက်လက်ပြီးတော့နားတော်တာဆင်ကြရအောင်။ဒီနေ့မှာတော့စုံစမ်းခြင်းကနေမှလොမြောက်ခြင်းစုံစမ်းခြင်းကနေမှာလොမြောက်ခြင်းအခွင့်ကိုရဖို့ရန်အတွက်ကျွန်တော်တို့ဘာလို့မျိုးအသက်ရှင်ကြမလဲချစ်တော်မိတ်ဆွေတို့ကောရိန္သုဩဝါဒစာပထမဆောင်ခန်းကြီး30အငယ်13မှာဆိုလို့ရှိရင်ဘယ်လိုဖော်ပြထားတယ်လဲဆိုတော့တမန်ကျမ်းစာကိုကျွန်တော်ဖတ်ကြည့်ကြပါစို့လူ၌ဖြစ်တတ်သောစုံစမ်းနောက်ဆက်ခြင်းကိုသင်တို့သည်ခံရကြ၏ဘုရားသခင်သည်တစ္ဆာတော်နှင့်ပြည့်စုံတော်မူသည်ဖြစ်၍သင်တို့မခံနိုင်သောစုံစမ်းနောက်ဆက်ခြင်းကိုသင်တို့၌ရောင်းစိမ့်သောငါအခွင့်ပေးတော်မူမူသင်တို့သည်ခံနိုင်မည်ရှိမည်ကြောင်းစုံစမ်းနောက်ဆက်ခြင်းအရာနှင့်တကားထွံ့မြောက်သောလမ်းကိုလည်းစီရင်ပြုပြင်တော်မူလိမ့်မည်ဒီနေ့ကဘာသူကဘာသားကျွန်တော်တို့အားလုံးကတော့လောကအလင်းမှာတက်ရှင်တဲ့ခါမှာခြေတော်မိတ်ဆွေတို့အသက်တရားမနေရပါနဲ့အမှုတရားတော့ကြုံကိုကြုံရမှာပဲနော်အမှုတရားအထက်မကကျွန်တော်ကြုံရမှာပဲဒီနောက်ရက်တွေစုံစမ်းနောက်ရက်ချင်းတွေကကြုံနေရမယ်လူရဲ့တတန်းကတော့ကျွန်တော်တရားနေချင်မှနေရမယ်ဟုတ်တယ်မလားနော်တရားလည်းရှင့်လည်းရှိမှာပဲဒါပေမဲ့အမှုတရားကတော့တရားမရှင့်လည်းကျွန်တော်အမှုတရားကတော့ယာနှုံးပြေကျွန်တော်ရင်ဆိုင်နေရမှာပဲနော်ရင်ဆိုင်နေရမယ်ဒါကျွန်တော်ရဲ့တက်တာမှာဆိုရှင်ဤကဲ့သို့ရင်ဆိုင်နေရတဲ့ခါမှာဆိုရှင်ကျွန်တော်စုံစမ်းနောက်ရက်ချင်းတွေပါပါတယ်ယနေ့သာမဏေကတို့ရှိကဘာသူကဘာသားတွေကိုနီလံပေါင်းမြောင်များစွာနဲ့သွေးဆောင်ဖျားယောင်းနေပါတယ်။သာမဏေရဲ့ဖျားယောင်းသွေးဆောင်မှုအောက်မှာဆိုလို့ရှိရင်ယနေ့ကဘာသူကဘာသားတွေကတို့ရှိရင်ရောက်တဲ့ရောက်နေကြပြီ။သာမဏေရဲ့နောက်ကိုလိုက်တဲ့လိုက်နေကြပြီ။နော်။ဒီနေ့ကျွန်တော်တို့အားလုံးကသာမဏေရဲ့လက်ထဲအနေမှာလုံမြောက်ဖို့ရန်အတွက်ကျွန်တော်တို့ဘာလုပ်ကြရမလဲ။မိတ်ဆွေတို့။စုံစမ်းနောက်ဆက်ခြင်းကတို့ရှိရင်သာမဏေကဘယ်တော့မှမရမနာမနေသူကတို့ရှင်အလုံးလုံးနေတယ်။ကဘာမမရှိတဲ့ဘုရားရဲ့သားသမီးအားလုံးတော့သူ့ရဲ့ထံကိုရောက်လာဖို့ရန်အတွက်သာရမဏေကတို့ရှင်အမျိုးမျိုးဆွဲဆောင်နေပါတယ်။ယနေ့ကဘာကြီးပေါ်မှာဆွဲဆောင်ထားတဲ့အရာတွေလူငယ်လူကြီးလူလတ်မရွေးအားလုံးငယ်ဆုံးကလေးသူငယ်ကမရွေးတော့သာရမဏေကနီလံပေါင်းမြောင်များစွာနဲ့တော့ဘုရားရောက်သွေးဆောင်မှုတွေနဲ့အရာဝတ္ထုအပြည့်တော်လကောင်းတော့အမျိုးမျိုးအဖုံဖုံအားဖြင့်တော်လကောင်းစိတ်တရရအားဖြင့်တော်လကောင်းယနေ့စည်းစိမ်အားဖြင့်တော်လကောင်းယနေ့အပျော်ပါအားဖြင့်တော်လကောင်းစာတမဏကယနေ့တက္ကနိုလော်ဂျီတွေအားဖြင့်တော်လကောင်းနော်ဒီနေ့သိပ္ပံပညာရှင်တွေအားဖြင့်တော်လကောင်းယနေ့တက္ကနိတွေပို့ပြီးတော့များပြားလာလေလေတက္ကနိပို့ပြီးတော့ထွန်းကားလာလေလေသိပ္ပံပညာရှင်တွေပို့ပြီးတော့များလာလေလေတိုးပွားလာလေလေယနေ့စာတန်ရဲ့လက်ချက်တွေကပို့ပြီးတော့ပြင်းထန်လာလေလေဖြစ်တယ်ဒါကြောင့်မိတ်ဆွေတို့ယနေ့ကျွန်တော်တို့ရဲ့တက်တာမှာသာနာမဏေရဲ့သွေးဆောင်ဖျားယောင်းမှုအောက်ကနေမှလွန်မြောက်ဖို့ရန်အတွက်ကျွန်တော်တို့ကဘာဖြစ်လဲကျွန်တော်တို့ကိုဂေယူဆိုင်နေတယ်ကျွန်တော်တို့နဲ့အတူသွားနေတယ်ဖျားနေတူကျွန်တော်တို့ကရှောက်လန်းဖို့ဖြစ်တယ်ကျွန်တော်တို့နဲ့အတူသွားနေတဲ့သူကဖျားဖြစ်တယ်ကျွန်တော်တို့ကိုကွဲကွာနေတဲ့သူကဖျားဖြစ်တယ်ဖျားကိုကျွန်တော်တို့ကမျက်ကွယ်ပြုတဲ့အချိန်မှာပဲကျွန်တော်တို့ကစာတန်ရဲ့လက်ချက်နဲ့အချိန်မရွေးဖျားယောင်းသွေးဆောင်ခြင်းထဲမှာရောက်သွားမှာဖြစ်ပါတယ်အဲ့ချစ်တော်မိတ်ဆွေတို့ယနေ့ကျွန်တော်တို့ရဲ့အသက်တာကိုဖရားလက်ထက်မှာစက္ကန့်အနှစ်ပါဖရားသခင်ကကျွန်တော်တို့ကိုအမြဲတမ်းကူညီနေတဲ့သူဖြစ်ပါတယ်။တမန်ကျမ်းစာထဲမှာတို့ရှိယောသရဲ့အကြောင်းကိုကျွန်တော်ဆင်ခြင်ကြရအောင်။ယောသနေတဲ့တော့ပေါ်ဒီပါရဲ့အိမ်မှာဆိုလို့ရှိရင်သူကရောက်ရှိသွားတဲ့ခါမှာစုံစမ်းသွေးဆောင်ခြင်းကိုအကျင့်ကျင့်ခံခဲ့ရပါတယ်။နော်။သူဖျားယောင်းသွေးဆောင်မှုကိုအကျင့်ကျင့်ခံစားခဲ့ရတယ်။အကျင့်ကျင့်ယုံထွက်ခဲ့တယ်။နော်။ယောသချင်းချင်းယုံထုတ်ခဲ့တယ်နောက်ပြီးတော့ဒီဖျားယောင်းသွေးဆောင်ခြင်းကတော့ရှင်ပေါ်ဒီမာရဲ့မယားရဲ့ဖျားယောင်းသွေးဆောင်ခြင်းကစဉ်းစားကြည့်ပါเนาะမိမမာယာတဲကိုပြဆိုပြီးတော့ကျွန်တော်တို့စကပုံရှိတယ်เนาะအဲ့ဒီလိုသူ့ရဲ့မာယာတွေနှဲ့နှောင်းပြီးတော့ယောသလိုเนาะလူပြိုလူပေါက်တကယ်ပါလို့ရှင်ဖွင့်ထွားပြီးတော့ကြည့်တဲ့အခါမှာလို့ရှင်အသက်18အရွယ်လောက်ပဲရှိအောင်ပဲเนาะခံညာချောလာတဲ့ယောသကတော့ရှင်ပေါ်ဒီပါမယားရဲ့ဆွဲဆောင်ခြင်းကိုအချင်းချင်းခံစားရတဲ့ခါမှာချစ်တော်မိတ်ဆွေတို့စဉ်းစားကြည့်ပါ ဒီဖျားယောင်းသွေးဆောင်ခြင်းကနော်စမ်းခြင်းပဲအဖို့မနှစ်ခုနော်ဒီလိုမျိုးခြေနေမျိုးနဲ့ဆွဲဆောင်ခြင်းခံရတဲ့အခါမှာတအိမ်ထဲမှာတူနေနေတဲ့ယောသတွေဘလောက်ခဲရင်မလဲဘလောက်ခက်ခဲမှုရှိမလဲသို့ပေမဲ့လည်းယောသကဆိုရှင်ဒီအခက်ခဲကြားနေပါပဲမလဲယုံထွက်တယ်အကျဉ်ကျဉ်ယုံထွက်ခဲ့တယ်အကျဉ်ကျဉ်ယုံခဲ့ထွက်ခဲ့တယ်နောက်ဆုံးမှတော့ဒီဘေးကျန်နံကျအချိန်ကာလကိုယောသရောက်ခဲ့ပြီနော်ယောသရောက်ခဲ့ပြီအခန်းထဲမှာတူနှစ်ကိုနှစ်ယောက်ပဲရှိတယ်တစ်ဖက်ကလည်းသူနဲ့နှောမှုရန်အတွက်မိမသားကလည်းဆွဲဆောင်နေတယ်ခြေတော်မိတ်ဆွေတို့အဲ့ဒီချိန်မှာပေါ်ဒီပါဘေယားကယောသကိုဖက်ခြင်းလဲဖက်ထားမှာပဲစဉ်းစားကြည့်ပါဖက်ချင်လဲဖက်ထားမှာပဲယောသကိုစွဲရမ်းပြီးတော့ငါနဲ့တူတူနေပေးပါငါနဲ့တူတူငါနဲ့တူတူငါကိုပျော်ရွှင်အောင်လုပ်ပေးပါပြောမှာပဲဒီခါမှာတို့ရှင်စန့်ကျင်ဘက်နှစ်ဦးကဖယ်ရမ်းနေမယ်ဆိုလို့ရှိရင်ယုံထွက်ဖို့လွယ်ပါမလားချက်တော်မိတ်ဆွေတို့အဲ့ဒီလိုမျိုးခြေနေမျိုးမှာယောသဘာဖြစ်လဲအလွတ်ယုံပြီးတော့ထွက်ပြေးခဲ့တယ်မျက်စိထဲမှာမြင်အောင်ကြည့်လိုက်ပါယောသထွက်ပြေးတဲ့ခါမှာယောသရဲ့ဝက်လုံကောင်မှတစ်ဖက်ကစွဲထားတယ်ယောသကိုမရရအောင်စွဲထားတယ်ယောသကလည်းမရရအောင်ထွက်ပြေးခဲ့ရတယ်စုံစမ်းခြင်းတွေကနေမှမရမကယောသထွက်ပြေးခဲ့တယ်ဒါကြောင့်ယောသရဲ့ထွက်ပြေးခြင်းကိုအင်္ဂလိပ်လိုဘယ်လိုခေါ်တာလဲဆိုတော့ run out of the house ဆိုပြီးတော့ဖော်ပြထားပါတယ်ယောသကမရမကအလွတ်ရှုံးပြီးတော့သူထွက်ပြေးခဲ့တယ်စုံစမ်းခြင်းကနေရနေမှာအဲ့ဒီအတွက်ကြောင့်ယောသတို့ချင်းဘာဖြစ်လာလဲစုံစမ်းခြင်းတဲ့ကနေမှာထွက်ပြေးခဲ့တဲ့အတွက်ကြောင့်နောက်ဆုံးဘာဖြစ်ဘယ်ထဲရောက်သွားလဲထောင်ထဲကိုရောက်သွားတယ်ထောင်ကျခဲ့တယ်ချစ်တော်မိတ်ဆွေတို့တခါတရံမှာကျွန်တော်တို့အားလုံးကစုံစမ်းသွေးဆောင်ခြင်းတဲ့မှာယုံထွက်ခဲ့တဲ့ကမှာယောသတို့ထောင်ထဲရောက်ဖူးနေမယ်မိတ်ဆွေရဲ့တငယ်ချင်းနေနဲ့ထားပါတော့အရက်ဝိုင်းမှာထိုင်နေတယ်ဒါမှမဟုတ်လဲဖဲဝိုင်းမှာထိုင်နေတယ်ဆေးလိပ်ဝိုင်းမှာထိုင်နေတယ်မိတ်ဆွေကသူတို့တောက်ခိုင်းတယ်သူတို့တောက်ခိုင်းတာကိုမတောက်ဘူးသူတို့သုံးဆွဲခိုင်းတာမသုံးဆွဲဘူးသူတို့ရဲ့လှုပ်ခိုင်းတဲ့ရာမိတ်ဆွေမလှုပ်ဘူးမိတ်ဆွေကတို့ချင်းစီစုံတန်းခြင်းတဲ့နေရာမှာယုံထွက်တယ်အဲ့ဒီကမှာမိတ်ဆွေရဲ့တငယ်ချင်းတွေခင်ပါတယ်ဆိုတဲ့တငယ်ချင်းတွေအမိတ်ဆွေကိုနောက်ဆုံးမှပြစ်ပယ်ခြင်းခံရမယ်ထောင်ထဲပုံစံမျိုးရောက်သွားမယ်တကူတော့တကာရနဲ့မိတ်ဆွေတို့ဆိုရင်ကိုယ့်ရဲ့တငယ်ချင်းတွေနဲ့မပြောနိုင်တော့ဘူးကိုယ့်ရဲ့တငယ်ချင်းတွေကကိုယ့်ကိုအပေါင်းဖက်မလုပ်တော့ဘူးဆိုရင်အဲ့လိုအားငယ်တဲ့ချိန်မျိုးမျိုးရှိမလားယောသကတော့လုံးဝတော့တခင်ရဲ့ယုံကြည်စိတ်ချမှုကနေမှနောက်ဆုံးထောင်ထဲပို့ခြင်းခံခဲ့ရတယ်နောက်ထောင်ထဲပို့ခြင်းခံခဲ့ရတယ်ချစ်တော်မိတ်ဆွေတို့ဒါကြောင့်ဒီနေ့စုံစမ်းသွေးဆောင်ခြင်းကိုကျွန်တော်ယုံထွက်ဖို့ရန်အတွက်အရန်ရည်ကြည့်တယ်ဖျားယောင်သွေးဆောင်ခြင်းတွေကကျွန်တော်တို့မတော်ရှင်လက်တလုံးကြားလေးအမြဲတမ်းနေစင်းနေရမြကြုံတွေ့နေရလိမ့်မယ်နေစင်းနေရမြကျွန်တော်ဂျင်းဆိုင်နေရမယ်အဲ့ဒါကိုအပြတ်တိုက်နိုင်ဖို့ရတဲ့ယောသကတို့ရဲရင်တည်ကြည်တော့စိတ်တက်နဲ့ကျွန်တော်ဖရားရဲ့အလိုတော်နဲ့ကြီးတက်ရှင်ဖို့ရတဲ့အရန်ရေးကြည့်တယ်အဲ့တို့ကြောင့်ဖရားသခင်ရသို့ရှင်ထောင်ထဲမှာရှိတဲ့ယောသကိုဂရုပြုတဲ့ခါမှာနောက်အခါမှာယောသကအဲကုတုတိုင်းပြည်ရဲ့ဘယင်ခံတယောက်ဖြစ်လာခဲ့တယ်နော်ဘယင်ခံတယောက်ဖြစ်လာခဲ့တယ်ဒါကြောင့်ဖရာသခင်ဘက်မှာတစ္ဆာရှိမယ်ဖရာရဲ့အလိုတော်တိုင်းလိုက်လျှောက်ပြီးတော့အသက်ရှင်မယ်ဖရာသခင်ရဲ့အလိုတော်နဲ့ညီအသက်ရှင်ပြီးတော့ဖရာရဲ့အလင်းကိုပုံဆောင်ပြီးတော့ပြသမယ်ဆိုရင်ဖရာသခင်ကပြန်ပြီးတော့ရွေးကောက်มาဖြစ်တယ်ယောသကတို့ရှင်ပေါ်ဒီပါမယားနဲ့အကယ်၍သာမှာယွင်ခဲ့မယ်သူနဲ့အတူနေခဲ့မယ်ဆိုရင်တော့ယောသထောင်ထဲရောက်ချင်မှရောက်မယ်တစ်ဖက်ကလည်းကျေကျေနာနာနဲ့သူလက်ခံခဲ့တယ်အဲ့ဒီတော့ကြောင့်အတွန်းတက်မှလည်းမဟုတ်ဘူးသို့ပေမဲ့လည်းယောသမလက်မခံခဲ့တဲ့အတွက်ကြောင့်တစ်ဖက်ကလည်းမစားရတဲ့အမေအသေးနဲ့ပက်ဆိုသလိုပဲယောသကဘာဖြစ်သွားလဲထောင်ထဲကိုရောက်သွားတယ်ထောင်ထဲရောက်သွားတဲ့ယောသကဆိုရှင်အားငယ်ခြင်းမရှိပါဘူးဘာကြောင့်လဲသူနဲ့အတူဘုရားသခင်ရှိတယ်ဘုရားတရားနဲ့သက်ရှင်ခဲ့တဲ့ယောသကဘုရားရဲ့မကြိုက်သောအရာကိုဘယ်တော့မှမလုပ်ဘူးအဲ့တော့ဘုရားသခင်ကသူ့ရဲ့စုံစမ်းနောက်ချက်ချင်းကိုရင်ဆိုင်ရတဲ့ခါမှာကြော်လွားခဲ့တဲ့ယောသကိုထောင်ထဲမှာဂရုပြုတ်ပြီးတော့နောက်ဆုံးမှာယောသကိုဘာဖြစ်လဲဘုရားကတင်မြောင်းလိုက်တဲ့ခါမှာအဲကုတုရဲ့ဘယင်ခံတယောက်ဖြစ်လာခဲ့တယ်နော်အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ဒီနေ့လူသားတွေဖြစ်ကြတယ်ကျွန်တော်တို့ ပုရုသင်လူသားတွေဖြစ်နေတဲ့အတွက်ကြောင့်ယနေ့ပုရုသင်လူသားတွေကဆိုရှင်စုံစမ်းနောက်ဆက်ခြင်းတဲ့ကိုနေ့စဉ်နဲ့ရက်များကြုံနေကြရတယ်။အဲဒီကြောင့်မိတ်ဆွေရဲ့တက်တာမှာတစ်ခါလေးစုံစမ်းနောက်ဆက်ခြင်းနဲ့ရင်ဆိုင်ရတဲ့ခါမှာကျွန်တော်တို့ကလွယ်လွယ်လေးနဲ့ပါသွားတတ်တဲ့သူမဟုတ်ဘူးရန်ရည်ကြည့်တယ်။နော်။ချမ်းချမ်းခံပြီးတော့ခံပြီးတော့အချင်းချင်းစုံစမ်းပါသေးချင်းချင်းနောက်ဆက်ခြင်းခံစားရပါသေး။ကြံကြခံတော့ခွန်အားနဲ့ကျွန်တော်ပဲလေယုံထွက်ဖို့ယောသားကဲ့သို့တည်တည်ပြီးတော့စိတ်တက်ခံပါဖို့အရင်ရေးကြည့်တယ်နော်သို့ပေမဲ့လည်းသင်နဲ့အတူရှိနေတဲ့ဘုရားသခင်ကသင်ကိုဘယ်တော့မှမပစ်ထားဘူးယောသားနဲ့အတူရှိပြီးတော့ယောသားကိုတင်မြောက်ခဲ့တဲ့ဘုရားသခင်ကယနေ့ကျွန်တော်တို့ကိုကူကွယ်တဲ့ဘုရားသခင်ဖြစ်တယ်ဒါယနေ့ကျွန်တော်တို့အားလုံးကစုံစမ်းနောက်ဆက်ခြင်းနဲ့ကနေမှလွတ်မြောက်ခြင်းခံစားရဖို့အတွက်ကျွန်တော်ဘာလုပ်ရမလဲခိုင်မာတည်ကြည်တဲ့စိတ်တက်နဲ့ကျွန်တော်အားလုံးကစုံစမ်းခြင်းကိုတိုက်လှန်သွားဖို့ဖြစ်တယ်အဲဒီလိုမျိုးတိုက်လာမယ်ဆိုရင်ကျွန်တော်စုံစမ်းထဲမှာမပါတဲ့ခါမှာဖခင်ဘက်မှာတစ္ဆာရှိတဲ့သူဖြစ်တဲ့အတွက်ကြောင့်ဖခင်သခင်ကကျွန်တော်ကိုရွေးကောက်ပြီးတော့တင်မြောက်ခြင်းခံစားရမှာဖြစ်ပါတယ်။ဒါချစ်တော်မိတ်ဆွေတို့ယနေ့ကျွန်တော်တို့အသက်တာမှာအသက်ရှင်နေရတဲ့ခါမှာနော်အသက်တရာမနေရပါဘူးမြအမှုတရာကြုံရတဲ့ဒီလိုမျိုးအချိန်ကာလမှာယနေ့ကျွန်တော်တို့အားလုံးကဖခင်သခင်ရဲ့အားလုံးတော့တိုင်ဖခင်ရဲ့နောက်ကတော့တရားတော့တိုင်ဆင်ခြင်ပြီးတော့ကျွန်တော်အသက်ရှင်ပြီးတော့မှန်ကန်တဲ့အသက်တာမျိုးနဲ့အသက်ရှင်ဖို့ရန်အတွက်ဘုရားရဲ့ရှင်ဝိတော်ထဲမှာကျွန်တော်တို့အသက်တာကိုအမြဲတမ်းဆက်ကပ်နေပြီးတော့စုံစမ်းခြင်းနဲ့လုံမြောက်ဖို့ရန်အတွက်ဘုရားတခင်ကိုအမြဲတမ်းတောက်လျှောက်ပြီးတော့ဘုရားနဲ့ဝိတော်ရဲ့သာသမီရောက်တိုင်းဖြစ်ကြပါစေလို့အားပေးတိုက်တွန်းနေကိုချုပ်ပါတယ်။စစ်တော်မိတ်ဆွေများအားလုံးပေါ်ဘုရားတခင်ကြွယ်ဝမြတ်မြတ်စွာကောင်းချီးမြတ်တော်ကိုချပေးပါစေ
။ပျော်ရွှင်ခြင်းတာမြင်မှအစီအစဉ်ကိုနာတော်တာဆင်တင်ကြတဲ့တောတာရှင်များမိင်္ဂလာပါရှင်။တောတာရှင်များရှင်ဒီကနေ့ကျမ်းမာပျော်ရွှင်လူပေါင်းတွင်ကဏ္ဍမှာကျမ်းမာပျော်ရွှင်အောင်ဖြည်းဖြည်းလုပ်ပါဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးခြင်းပါလို့ရှင်သောတာရှင်များရှင်စိတ်ဖြစ်စီမှုလည်းနည်းမယ်လုပ်ငန်းတွေလည်းအောင်မြင်မှုဆိုရင်ဖြည်းဖြည်းသာပြုလုပ်ပါပုံမှန်ပြုလုပ်နေကြတဲ့ပိုပြီးနှေးကွေးစွာလုပ်ရင်အလုံးလို့ရတာရွယ်ကူတဲ့အပြင်ရက်လက်ကောင်းတွေလည်းရရှိနိုင်ပါတယ်ဘာတွေကိုဖယ်လို့ဖြည်းဖြည်းလုပ်ရမလဲလေ့လာကြပါစို့ပထမအချက်အနေနဲ့အိမ်အလုပ်ကိစ္စတွေကိုဖြည်းဖြည်းလုပ်တာကြောင့်စိတ်ဖြစ်စီမှုနည်းနိုင်ပါတယ်။ပကံစေးတာနဲ့အဖို့လျှော်တာလိုမျိုးအိမ်မှုကိစ္စတွေကိုဖြည်းဖြည်းပဲလုပ်ပြီးကြီးကြီးစရာမကောင်းတော့ပါဘူး။ထပ်ခါထပ်ခါလုပ်ရတဲ့အလုပ်တွေကိုစိတ်မြစ်ပြီးပြုလုပ်ရတဲ့အတွက်ကြောင့်အုံနောက်အထဲမှာ alpha line တွေ alpha line တွေထွက်လာပြီးစိတ်ဖြစ်စီမှုနဲ့တင်းမာမှုတွေဟာတရားထိုင်ရင်ရော့ကျသွားသလိုမျိုးကြဆင်းသွားနိုင်ပါလေဒုတိယအချက်ကတော့စကားကိုဖြည်းဖြည်းပြောပါစကားကိုဖြည်းဖြည်းပြောတာကြောင့်စကားတံပိသနိုင်ပါလိမ့်ရှင်စကားဖြည်းဖြည်းပြောရင်ဖြည်းဖြည်းသသအတန်ကြားနိုင်တယ်စကားဖြည်းဖြည်းပြောတဲ့လူဟာစကားမြန်မြန်ပြောတဲ့သူတွေထက်သူတို့ပြောတဲ့အကြောင်းအရာကို40ရာခိုင်နှုန်းပိုပြီးဖြည်းဖြည်းစုံစုံသိတယ်လို့ဆိုတယ်စကားဖြည်းဖြည်းပြောတာဟာပြောတဲ့သူရဲ့အတွေးခေါ်တွေကိုတည်တည်ချာချာစဉ်းစားပြီးပြောနိုင်တာကြောင့်ဖြစ်တယ်။နောက်တစ်ခုကတော့ကားဖြည်းဖြည်းမောင်းပါဆိုတဲ့အကြောင်းဖြစ်တယ်။ကားဖြည်းဖြည်းမောင်းရင်အသက်အန္တရာယ်ကိုကာကွယ်နိုင်ပါတယ်။ကားကိုဘယ်လောက်ပဲမြန်မြန်မောင်းမောင်းခရီးဆုံးရင်အချိန်ဆက်ကံပိုင်းလောက်သာကွာပါတယ်။မီးပွိုင်တွေရှိနေတာအတွက်ကြောင့်ကားတိုင်းမီးပွိုင်မိနိုင်ပါတယ်။ကားတိုက်မှုတွေလည်းဖြစ်တာနဲ့ပါလိမ့်မယ်။နောက်တစ်ချက်ကအစာကိုဖြည်းဖြည်းစားပါဆိုတဲ့အကြောင်းဖြစ်တယ်။အစာကိုဖြည်းဖြည်းစားရင်ကိုယ်အလေးချိန်ပိုလျော့နိုင်တယ်။စိတ်ဖြစ်စီမှုလည်းနည်းပြီးအစာမကြေတာတွေလည်းနည်းတယ်။ကိုယ်အလေးချိန်အလွယ်တကူလျှော့ချနိုင်တယ်လို့သူတွေတီတွေကပြောတယ်။ဒါအပြင်ပိုပြီးအစာကြေတဲ့အတွက်ခန္ဓာကိုယ်ကတင်စားလိုက်တဲ့အာဟာရတွေကိုပိုပြီးတော့စုပ်ယူနိုင်ပါတယ်။နောက်ပြီးအစာအိမ်မှာအစာပြည့်သွားတာကိုအုံနောက်ကိုအချက်ပေးဖို့အချိန်ပိုရသွားတာကြောင့်အစာစားတဲ့ပမာဏနည်းသွားနိုင်ပြီးကိုယ်အလေးချိန်လျှော့ချသွားနိုင်ပါတယ်။သောတာရှင်များရှင်နောက်ဆုံးအချက်ကအလုပ်ကိုဖြည်းဖြည်းလုပ်ပါ။အလုပ်ကိုဖြည်းဖြည်းလုပ်ဆောင်ခြင်းကြောင့်အလုပ်ပုံမှန်ပြည့်စုံနိုင်ပါတယ်။တစ်ချိန်တည်းမှာအလုပ်အများကြီးကိုတစ်ပြိုင်နက်ပြုတ်လုပ်တာဟာအလုပ်တစ်ခုချင်းစီကိုပြုတ်လုပ်တာထက်ပိုပြီးအမှားများနိုင်တာကြောင့်အချိန်ဖြုံးသလိုဖြစ်သွားတတ်တယ်။ဒါကြောင့်အလုပ်တစ်ခုချင်းစီကိုတည်တည်ချာချာအယုံစိုက်ပြီးလုပ်ပါ။တစ်ခုပြီးမှနောက်အလုပ်တစ်ခုကိုလုပ်ပါ။အချိန်ကြာမြင့်စွာလုပ်ရတယ်လို့ထင်ရပေမယ့်တစ်ခုချင်းစီအတွက်ရက်လက်ကောင်းတွေရရှိနိုင်ပြီးအလုပ်ပြီးစီးမှုလည်းပိုများပါတယ်။သောတာရှင်များရှင်
ကျမပြောရွှင်အောင်ဖြည်းဖြည်းလုပ်ပါဆိုတဲ့ကျမရဲ့ဘုဒ္ဓတလေးကိုအာရောချန်ကျမရဲ့မဂ္ဂဇင်းအမှတ်230မှာဒေါက်တာဒေါခင်မိုးမိုးရဲ့ရေးသားဖော်ပြချက်ထဲမှာကောက်နှုတ်တင်ပြထားတာဖြစ်ပါတယ်ရှင်။ဒေါက်တာဒေါခင်မိုးမိုးကိုလည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။နာတော်တာဆင်းနေကြတဲ့ဒေါက်တာရှင်များလည်းကျမရဲ့ဘုဒ္ဓတရရှိပြီးကျမပျော်ရွှင်ခြင်းဒုက္ခနဲ့ပြည့်စုံကြပါစေရှင်။
တော်ရှင်များအားလုံးမင်္ဂလာပါရှင်။ခုချိန်မှာစံပြအိမ်နောင်ဆိုတဲ့စာအုပ်ထဲကမိသားစုစီမံကိန်းဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါတယ်ရှင်။တော်တော်ရှင်များရှင်။မိခင်သားသမီးနဲ့လူအဖွဲ့အစည်းတို့အားစိတ်ဆင်းရဲစေနိုင်တဲ့အမှားအကြောင်းပြောပြခြင်းပါတယ်။သားသမီးများမွေးဖွားခြင်းဟာတရားမျှတမှုဖြစ်သည်မဖြစ်သည်ကိုစဉ်းစားဆင်ခြင်မှုရှိပဲကြည်ရှုပြုစုခြင်းခံရရန်၎င်း၊တုန်သင်ဆုံးမခြင်းခံရရန်၎င်းမိဘများအပေါ်တွင်လုံးဝအားကိုးအားထားပြုနေတဲ့မဆားမဲ့ကလေးတငယ်မြောက်များစွာမွေးဖွားထားကြတဲ့မိဘများလည်းရှိကြပါတယ်။ဒီလိုပြုလုပ်ခြင်းဟာမိခင်ဖြစ်သူကိုသာမကသူ့ရဲ့သားသမီးများနဲ့လူအဖွဲ့အစည်းကိုပါပြုတဲ့မှားယွင်းမှုတစ်ရပ်ဖြစ်တယ်။မိဘများအနေဖြင့်သူတို့သားသမီးတို့ရဲ့အနာဂတ်ကောင်းစားရေးကိုအမြဲတမ်းနှလုံးသားမှာပိုက်ထားသင့်ပါတယ်။ဘဝသက်တာရဲ့လိုအပ်မှုများကိုဖြစ်တင်ပေးနိုင်ဖို့အတွက်တနေ့ကုန်တနေ့ကန်ပင်မကြီးစွာလောက်ကင်ဆောင်ရွက်ရတဲ့အခြေအနေမျိုးကိုမရောက်ရှိသင့်ပါဘူး။အိမ်နောင်သားဥယေတိုးပွားအောင်မပြုမီသူတို့ရဲ့သားသမီးများမွေးဖွားခြင်းဟာဖျားသခင်ရဲ့ဂုဏ်တော်ကိုချီးမွမ်းရာရောက်သည်မရောက်သည်ကိုစဉ်းစားဆင်ခြင်တင်ကြပါဗါအိမ်နောင်ပြုပြီးတဲ့ပထမဦးဆုံးနှစ်မှစပြီးအိမ်နောင်သက်တစ်လျှောက်လုံးမှာသူတို့ရဲ့အကျင့်လင်များဘဝဟာဖျားသခင်ရဲ့ဂုဏ်တော်ကိုချီးမွမ်းစေမဲ့ဘဝမျိုးဖြစ်စေရန်ကြိုးပမ်းတင်ကြပါဗါမိခင်ရဲ့ကျမ်းမာရေးရလဲအရေးကြီးပါဗါမိဘများအပေါ်မှာကြီးလေးတဲ့တာဝန်ရှိမှုကြောင့်အိမ်နောင်မှာသားသမီးများမွေးဖွားခြင်းဟာအကောင်းဆုံးဖြစ်သည်မဖြစ်သည်ကိုတေချာစွာစဉ်းစားဆင်ခြင်သင့်ပါတယ်။သူမရဲ့သားသမီးများကိုချစ်ရှုပြုစုရန်မိခင်မှာလုံလောက်တဲ့အင်အားရှိသလား။ဖခင်နေဖြင့်သားသမီးများအားမှန်ကန်စွာပုံသွင်းပေးခြင်းနဲ့ပညာသင်ပေးခြင်းများဖြစ်တဲ့အကျိုးကျေးဇူးတွေကိုဆောင်ရွက်ပေးဆွဲနိုင်သလား။ကလေးရဲ့ကံကြမ္မာကိုကြိုတင်စဉ်းစားဆင်ခြင်မှုဟာနည်းပါးလာပါတယ်။ကိလေသာတက်မဲ့ခြင်းကိုသာအာသာဖြေဖို့အတွက်နှလုံးသွင်းထားကြတဲ့အတွက်မိခင်ရဲ့ဇနီးဖြစ်သူရဲ့ခန္ဓာအင်အားကိုဆုပ်ယူစီပြီးသူမရဲ့ဝိညာဏအင်အားကိုထုံထိုင်းစီတဲ့ဝန်ထုပ်ကြီးကိုသူမအပေါ်သို့ရောက်စီပါတယ်။ချွတ်တဲ့တဲ့ကျဲမရင်နဲ့စိတ်အားငင်နေရတဲ့အချိန်မှာသူမကြည့်ရှုပြုစုခြင်းမပြုနိုင်တဲ့တိုးစုကလေးတွေဟာသူမအားဝန်းရံထားကြတာကိုသူမတွေ့မြင်နေရတယ်။သူတို့ရတင်ရထိုက်တဲ့တွင်တင်ဆုံးမမှုကိုမရရှိတဲ့အတွက်ဒီကလေးငယ်တွေဟာဖျားသခင်ရဲ့ဂုဏ်တော်ကိုချီးမွမ်းရမှမသိပဲကြီးပင်းလာပြီးသူတို့ကိုယ်တိုင်တဘာဝရဲ့ဆိုးရုပ်ညဉ့်ဉန်းမှုတွေကိုသူတစ်ပါးကိုလက်ဆင့်ကမ်းခြင်းဖြင့်စာရန်စိတ်ကြိုက်ချက်လဲနိုင်တဲ့တက်စုတစုပေါ်ပေါက်လာတတ်ပါတယ်။ကလေးသူငယ်တိုင်းဟာတင်းလျော်စွာပညာများစည်းဘူးလေ။သူတို့အားကလေးသူငယ်အတိုင်းအဝန်းမှာခေါင်းဝင်ဆန့်နိုင်ဖို့တုံတင်ဆုံးမတဲ့အခါမိခင်ရဲ့ခွန်အားနဲ့အချိန်ရရှိစေဖို့မိဘများတို့ဟာစင်ကျင်တုံတရားရှိတဲ့ပုံကိုများအနေဖြင့်လောက်ကင်ဆောင်ရွက်စီရင်ဖျားသခင်အလိုရှိတော်မူပါတယ်။သူမရဲ့သားသမီးတို့ဟာအိမ်တော်နဲ့လူအဖွဲ့အစည်းအတွေ့မင်္ဂလာတရားဖြစ်စေဖို့မိခင်ဟာသူနဲ့ဆိုင်တဲ့ကဏ္ဍကိုစိတ်ထားမြင့်မြတ်စွာဆောင်ရွက်ဖို့ဖျားသခင်ကိုချစ်ကြောက်ယူတည်တဲ့စိတ်တဘောနဲ့သူမရဲ့လုပ်ငန်းကိုဆောင်ရွက်ရင်သူမမှာသူရတ္တိရှိရမယ်။ဇနီးဖြစ်ပြီးသားသမီးများရဲ့မိခင်ဖြစ်တဲ့သူဟာအချီးနှီးအလုပ်များနေမယ်ဆိုရင်စိတ်အားငယ်နေရတဲ့အခြေမျိုးနဲ့ရင်ဆိုင်စေဖို့မရှိစေဖို့ခင်မွန်းကလည်းစဉ်းစားဖိတင့်ပါတယ်။ရောက်များလာတဲ့ရင်သွေးငယ်တွေဟာတင့်လျော်တဲ့တင်ကြားပြသမှုကိုမခံရဘဲကြီးပြင်းလာစေခြင်းအပြင်သူတို့အတွက်တရားမျှတတဲ့တာဝန်ကိုမထမ်းဆောင်နိုင်တဲ့အခြေအနေမျိုးမှာသူသားသမီးငယ်တို့ရဲ့မိခင်ဟာရက်တီမနေစေဖို့အိမ်နောက်ဦးစီးဖြစ်သူဟာကြည့်ရှုစီမံရမယ်။မိဘတို့ဟာသူတို့အနေဖြင့်ကောင်းမွန်စွာကြည့်ရှုပြုစုပြီးပညာသင်ပေးနိုင်တဲ့ဥယျာဉ်ထက်ပိုပြီးသားသမီးများကိုမမွေးတင်ကြပါဘူး။နှစ်တိုင်းမိခင်ရဲ့ရင်ခွင်မှာမွေးဖွားစသူငယ်ကိုပိုက်ပွေနေရခြင်းဟာသူမအားပြုတဲ့မဟာမတရားမှုတစ်ရပ်ဖြစ်ပါတယ်။ဒီလိုအဆက်မပြတ်သားသမီးများမွေးဖွားရခြင်းဟာလူမှုရေးဆိုင်ရာပျော်ရွှင်မှုကိုနှေးပါစေပြီး
အများအားဖြင့်ဒီပျော်ရွှင်မှုကိုဖျက်ဆီးပြီးအိမ်တွင်မှုဆိုင်ရာစိတ်ဒုက္ခကိုပုံမှုများပြားစေကြပါတယ်။သားသမီးဦးရေများပြားခြင်းဟာမိဘများကသူတို့ရဲ့တာဝန်အနေဖြင့်သားသမီးတို့အားပေးကမ်းအပ်တဲ့ထိမ့်သိမ့်ကြည့်ရှုပြုစုခြင်းပညာသင်ကြားပေးခြင်းနဲ့ပျော်ရွှင်မှုဆိုတဲ့ခံစားခွင့်တွေရရှိခြင်းကိုလက်လွတ်စေတတ်ပါတယ်။နားဆင်ကြတဲ့တော်တာရှင်များအားလုံးပေါ်ဖဖျားရှင်ကောင်းချီးပေးပါစီရှင်။
ဗုဒ္ဓရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခာရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာရေးရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းတန်ကိုအားပေးနေတယ်ဒေါက်တာရှင်များရှင်။မျော်လင့်ခြင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 459နောက်ထပ်ဖုန်းတစ်လုံးနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
။ AWR မျော်လင့်ခြင်းအတံကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ AWR Yangon Facebook Page မှာဆက်သွယ်နိုင်ပါတယ်ခင်ဗျာ။ Internet ကနေမျော်လင့်ခြင်းအတံ Radio အစီအစဉ်တွေကိုနားထောင်ခြင်းနဲ့ဆိုရင်တော့ Website လိမ့်စာကတော့ www.awr.org ဖြစ်ပါတယ်ခင်ဗျာ။
တောတာရှင်များရှင်KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအ data မြန်မာအစီအစဉ်များကိုအ data လွှင့်ခဲ့ခြင်းဖြစ်ပါလေရှင
်။ AWR မျိုးလင့်ချင်းအ data ကို나တော့တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။